ဆက်လက်ထုတ်လွှင့်ပေးမယ့်သတင်းကတော့မြန်မာနိုင်ငံမှာလူသိများတဲ့ရှေ့နေတယောက်ဖြစ်တဲ့တရားလွတ်တော်ရှေ့နေဒေါ်ရွတ်နုအောင်ကို PDF တွေကိုငွေကြေးထောက်ပံ့တယ်လို့ဆွဆွဲပြီးအမှုဖွင့်စစ်ဆေးနေတယ်လို့သူ့ရဲ့မိတ်ဆွေက VOE ကိုပြောပါတယ်ဒီအကြောင်း Mike Engine နိုင်ကပြောပြပေးမှာပါ
တရားလွတ်တော်ရှေ့နေဒေါ်ရွတ်နုအောင်ကိုတီးခရက်ရက်ပိုင်းကစစ်ကောင်စီဘက်ကဖမ်းဆီးသွားပြီးတဲ့နောက်တည်သူကာကွယ်ရေးတပ် PDF ကိုငွေကြေးထောက်ပံ့နေဆိုကထောင်ဒဏ်တစ်သက်ထိအမြင့်ဆုံးချမှတ်နိုင်တဲ့အကြမ်းဖက်ဥပဒေပုံမှန်90ညနဲ့အမှုဖွင့်လိုက်ပါတယ်။ဒေါ်ရွတ်နုအောင်ကိုဧပြီလ28ရက်နေ့ညနေပိုင်းကမန္တလေးမြို့မှာဖမ်းဆီးခဲ့တာပါ။NLD အစိုးရလက်ထက်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်အမှုကြီးတွေအတွက်အို့ဖို့ထောင်တွင်တွားရောက်အမှုလိုက်ပြီးအခုလိုဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။အမှုဖွင့်ခံရတာနဲ့ပတ်သက်လို့ဒေါ်ရွတ်နုအောင်ရဲ့ရင်းနှီးသူတယောက်က VOE ကိုအခုလိုပြောပါတယ်
။အခု90ညနဲ့ညမှန်ကြည့်ကြပါတယ်ဆရာမ။အဲ့ဒါကမန္တလေးမှာရှိနေကိုစီတူလေးကိုပြီးသွားတယ်။ပြီးသွားလို့စကြောကြီးမှာရှိနေကိုစီတူလေးကိုသူစကြောပြီးတော့အဲ့ဒီနဲ့သူကကိုရောရွနုအောင်ကိုခေါ်လာ။ဟိုဟာပေါ့သူတို့ထောက်ပံ့ပေးတဲ့စိတ်ရှိကြီးကဘယ်နဲ့သိသိရနာတော့တဲ့။အဲ့ဒီစိတ်ကြီးမျိုးကဖမ်းလာတယ်မှာ။အခုဂျမန်ကြီးကြီးဆိုတော့ထောက်မှာပဲထားမှာပါ။အဲဒီကျော်ရီရနေတော့ဂျမန်ကြီးရဲ့အဲ့ချုံမိတ်ကြီးကြီးထောင်းထုတ်ပို့လာပါဆက်မှာ။ကျွန်တော်ပြည့်ခွင့်ထုံးမှာကျွန်တော်ပြည့်ရမှာဆက
်။ပုံမှန်90ညဆိုတာအကြမ်းဖက်ဥပဒေတစ်ခုဖြစ်တယ်လို့လက်ရှိမှာပြဋ္ဌာန်းထားတာပါဒီပြဋ္ဌာန်းထားတဲ့အရာအကြမ်းဖက်မှုဖြစ်စဉ်အတွက်ငွေကြေးထောက်ပံ့တဲ့သူဆိုရင်ဒီပုံမှန်နဲ့တရားစွဲဆိုဖို့ပြဋ္ဌာန်းထားပြီးပြစ်မှုထင်ရှားစီရင်ခံရရင်အနည်းဆုံးထောင်ဒဏ်10နှစ်ကနေအမြင့်ဆုံးထောင်ဒဏ်တသက်ထိချမှတ်နိုင်တယ်လို့ဖော်ပြထားပါတယ်တရားလွတ်တော်ရှိနေဒေါ်ရွတ်နုအောင်ဟာဒေါက်တာစောမြင့်မောင်ရဲ့ရွေးကောက်ပွဲဆိုင်ရာဥပဒေကျူးလွန်နေဆိုတဲ့အမှုနဲ့အာဂရိလိုက်စားမှုတွေ NLD အစိုးရလက်ထက်မန္တလေးတိုင်းလျှက်စစ်နဲ့စွမ်းရင်ဝင်ကြီးဦးစာနီအောင်ရဲ့အမှုတွေအပြင် NLD ပါတီရဲ့နာယကဦးဝင်းထိန်ရဲ့အမှုတွေအတွက်လည်းလိုက်ပါဆောင်ရွက်ပေးနေသူဖြစ်ပါတယ်2019ခုနှစ်တုန်းကမြန်မာနိုင်ငံမှာအများစိတ်ဝင်စားခဲ့ကြတဲ့အသက်နှစ်နှစ်ကျော်မိန်းကလေးငယ်ဗစ်တိုးရီယာရဲ့လိင်ပိုင်းဆိုင်ရာကျူးလွန်ခံရတဲ့အမှုမှာဒေါ်ရွတ်နုအောင်ဟာအမှုလိုက်ပေးခဲ့သူရှေ့နေတယောက်ဖြစ်ပါတယ်။အခုချိန်ထိသူ့ရဲ့ကျမ်းမာရေးနဲ့သူ့ရဲ့အမှုကိုဘယ်တော့စတင်စစ်ဆေးမလဲဆိုတာကတော့မသိရသေးပါဘူးရှင်။